ိုင်းငံတနိုင်ငံရေရှည်ဖွံ့ဖြိုးတိုးတက်ဖို့ဆိုရင်ငြိမ်းချမ်းရေးရှိဖို့လိုအပ်တယ်လို့တိုင်းပြည်ရဲ့နေရာတစ်ခုခုမှာမငြိမ်းအေးရင်တိုင်းပြည်လုံးအတွက်ဆူချိုးတက်ရောက်မှုရှိတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောပါတယ်။ဒါအပြင်ငြိမ်းချမ်းရေးရဖို့အားလုံးဝိုင်းစင်စားပြီးစုပေါင်းအင်အားနဲ့လှုပ်ဆောင်ကြမှသာအောင်မြင်နိုင်လိမ့်မယ်လို့လည်းဒေါက်အောင်ဆန်းစုကြည်ကပြောပါတယ်။မြောင်းများမြို့မှာဒီကနေ့ကျင်းပတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ဒေသခံပြည်သူများစကားဝိုင်းနဲ့အဲ့ဒီအပေါ်မှာတုံ့တက်ချက်တွေကိုကိုစောဝင်းလိုင်းကစူးစီးတင်ပြထားပါတယ်ရှင်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာဒီကနေ့မနေ့ပိုင်းကအရာဝတီတိုင်းမြောင်းမြမြို့ဒေသခံနေနဲ့တွေ့ဆုံပြီးငင်းချမ်းရေးအတွက်စကားဝိုင်းတစ်ခုကျင်းပခဲ့တာပါတချိန်ကအရာဝတီတိုင်းအတွင်းမှာလက်နက်ကန်ပဋိပက္ခတွေရှိခဲ့ပြီးမှအခုအချိန်မှာငင်းချမ်းမှုရှိတဲ့ဒေသဖြစ်နေတာကြောင့်မြောင်းမြမြို့ဟာငင်းချမ်းရေးအတွက်အရေးပါတဲ့မြို့ဖြစ်တယ်လို့ယူဆပြီးဒီစကားဝိုင်းပြုလုပ်ဖို့ရွေးချယ်ခဲ့တာလို့ဒေါအောင်ဆန်းစုကြည်ကအခမ်းအနားအစမှာပြောပါတယ်မိခင်ဖြစ်သူဒေါခင်ကြည်ရဲ့ဇာတိမြေလည်းဖြစ်တဲ့ဒီမြောင်းမြမြို့ကိုလာရတဲ့အကြောင်းရင်းတစ်ခုရှိတာမှာမြောင်းမြတရားကိုကြည့်ဖို့နဲ့ငင်းချမ်းရေးဆွေးနွေးပွဲကိစ္စကိုပြောဖို့အတွက်လာရောက်ချင်းဖြစ်ကြောင်းလဲတောင်းဆန်းစုကြည်ကပြောပါတယ်နိုင်ငံတနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ငြိမ်းချမ်းရေးရဲ့အရေးပါမှုနဲ့ပတ်သက်လို့တောင်းဆန်းစုကြည်ကဒီစကားဝိုင်းရဲ့အဖွင့်မင်ခွန်းထဲမှာအခုလိုထည့်သွင်းပြောကြားခဲ့ပါတယ
်နိုင်ငံတနိုင်ငံဖွံ့ဖြိုးတိုးတက်ဖို့ဆိုရေရှည်ဖွံ့ဖြိုးတိုးတက်ဖို့ဆိုမငြိမ်းချမ်းလို့မရဘူးတခဏတော့ရမယ်ဒါပေမဲ့ဒီနိုင်ငံမှာငြိမ်းချမ်းရေးမရှိလို့ရှိလို့ရှိရင်ဖွံ့ဖြိုးတိုးတက်မှုတွေဟာဆက်လက်ပြီးတော့အောင်မြင်နိုင်မှာမဟုတ်ဘူးတည်တန်းခိုင်မြဲမှန်မှာမဟုတ်ဘူးဖွံ့ဖြိုးတိုးတက်မှုမရှိဘဲနဲ့လည်းငြိမ်းချမ်းရေးကိုထိသိမ့်ထားလို့မရဘူးတခါတည်းငြိမ်းချမ်းရေးပျက်စီးရတဲ့အကြောင်းရင်းဟာပြည်သူလူထုရဲ့ဆင်းရဲမွဲတေမှုကြောင့်ဒီစီးပွားရေးနဲ့ပတ်သက်လို့ဒုက္ခတွေကြောင့်ဒီဟာတွေကိုပြည်သူတွေကမကျေနပ်လို့မခံနိုင်လို့ငြိမ်းချမ်းရေးပျက်စီးတာတွေလည်းရှိတယ်ဒါတော့ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုတာဘယ်လိုမှမခွဲနိုင်တဲ့ကိစ္စနှစ်ခုပဲ
တန်းပြည်မှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်အားလုံးကဝိုင်းပြီးငြိမ်းချမ်းရေးရရှိအောင်လှုပ်ဆောင်ကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းပြောကြားခဲ့ပါတယ်
။ကိုယ့်ရဲ့နိုင်ငံတနိုင်ငံမှာမငြိမ်းတနေရာမှာမငြိမ်းအေးဘူးဆိုလို့ရှိရင်ဒတိုင်းပြည်လုံးအတွက်ဒီဟာဟာအကျိုးတရားမှုရှိပါလိမ့်ဆိုးကျိုးတရားမှုရှိတာပေါ့နော်။ဒါကြောင့်မလို့ငြိမ်းချမ်းရေးရဖို့ဒတိုင်းပြည်လုံးအတွက်ငြိမ်းချမ်းရေးရဖို့ဆိုတာအင်တာမှာအရေးကြီးပါလိမ့်။အဲ့တော့ကျမတို့ဒီလိုဆွေးနွေးပွဲတွေလုပ်တဲ့အခါကြလို့ရှိရင်ကျမကနေပြောကျမတို့နိုင်ငံဟာဘာဖြစ်လို့ငြိမ်းချမ်းရေးမရသေးလဲဆိုတာကိုတယောက်ချင်းတယောက်ချင်းကလေးလေးနက်နက်စဉ်းစားဆိုချင်တယ်။နောက်ငြိမ်းချမ်းရေးရအောင်ဘယ်လိုလုပ်ရမလဲ။တနေရာနဲ့တနေရာမတူဘူး။ပြဿနာတစ်ခုနဲ့တစ်ခုမဟုတ်ဘူး။လူတယောက်ချင်းတယောက်ချင်းမှမတူတာ။လူတယောက်ချင်းတယောက်ချင်းမတူဘူးဆိုတော့ဒီပုံကတယောက်ချင်းတယောက်ချင်းကိုငြိမ်းချမ်းရေးဖြစ်စဉ်ထဲမှာပါဝင်လာအောင်လို့ဆွဲဆောင်ရတာ၊စီရင်ရတာဆိုရတယ်။ပုံစံကတယောက်နဲ့တယောက်တူနိုင်တာမဟုတ်ဘူး။ဒါကြောင့်ကျမတို့အားလုံးဝိုင်းစဉ်းစားပြီးတော့စုပေါင်းအင်အားနဲ့လုံးမအောင်မြင်မယ်လို့ကျမတို့ယုံကြည်တ
ယ်။နိုင်ငံရေးလေလာတုံ့တက်သူဦးမောင်မောင်ဆိုးကတော့အရင်မန္တလေးမှာကျင်းပခဲ့တဲ့စကားဝိုင်းမှာငြိမ်းချမ်းရေးအပေါ်လူငယ်တွေကစိတ်ဝင်စားမှုမရှိတာကိုတွေ့ခဲ့ရတာကြောင့်ဒီကနေ့စကားဝိုင်းမှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအပေါ်အများပြည်သူအားလုံးကစိတ်ဝင်စားပြီးပါဝင်လာရေးအတွက်ရည်ရွယ်ပြုလုပ်တာလို့ယူဆကြောင်းပြောပါတယ်
။အဓိကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့သူကတော့လူတိုင်းအနေနဲ့တက်တော့ကြောက်ကြောက်ပါဝင်စီခြင်းနဲ့ဆိုတဲ့ဟာကိုဖော်ပြတာပဲဗျ။
ဒေါအောင်ဆန်းစုကြည်မြို့မနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအကောင့်ထဲဖော်နိုင်အောင်ကူညီဆောင်ရွက်ပေးနိုင်မဲ့လက်ထောက်ကောင်းတွေလိုတယ်လို့လည်းဦးမောင်မောင်ဆိုးကပြောပါတယ်။နိုင်ငံရေးလေလာသူနောက်တစ်ဦးဖြစ်တဲ့ဦးစီသူအောင်မြင့်ကလည်းအစိုးရကလက်ရှိဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ပြည်သူလူထုကိုရှင်းပြပေးနိုင်မယ်ဆိုရင်ပိုပြီးထိရောက်မှုရှိနိုင်မယ်လို့ယူဆကြောင်းပြောပါတယ်
။ဒီစကားဝိုင်းကိုတစ်ခုလေးအားနည်းချက်တော့မြင်တယ်။အဲ့ဒါဘာလဲဆိုတော့အဖွင့်မှာဖြစ်ဖြစ်သူမဟုတ်လဲဒေါအောင်ဆန်းစုကြည်မဟုတ်လဲတယောက်တယောက်ကနေပြီးတော့မှလက်ရှိကအစိုးရကဆောင်ရွက်နေတဲ့ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့တိုးတက်ဖြစ်ထွန်းမှုတွေသို့မဟုတ်ဟိုအခက်အခဲတွေဘာလို့ဖြစ်ဖြစ်ပေါ့နော်ပြည်သူလူထုကိုပါဝင်စေချင်တယ်ဆိုရင်ပြည်သူလူထုကလည်းဟိုအချက်လက်တချို့အကြောင်းအရာတချို့တွေကိုသိထားမှသူကအဆင်ပြေမှာလေသူဆိုရဘာလို့မလဲပြောစေဘာလို့ဖြစ်နေလဲငြိမ်းချမ်းရေးဖြစ်ထွန်းတိုးတက်မှုကဘာလို့ဖြစ်နေလဲအဲဒါတွေကိုမနေ့လေးဟိုစားပေါ့နော်10မိနစ်15မိနစ်ဖြစ်စီပြောဆိုရှင်းပြတာမျိုးလုပ်ဖြစ်နေလို့ထင်တယ်ဒါပေမဲ့အဲ့ဒါမပါတဲ့ခါကျတော့တော်သွားပြီးတော့စကားဝိုင်းရည်ရွယ်လို့ပဲဖြစ်တော့ဟိုအားမကျတဲ့ဆိုရှိနေတယ်လို့တော့မြင်တာပေါ့
ဒီကနေ့ကျင်းပတဲ့စကားဝိုင်းမှာဒေါအောင်ဆန်းစုကြည်နဲ့အတူပါဝင်ဆွေးနွေးသူ10ဦးရှိတာမှာအကြောင်းအရာအစုံကိုဆွေးနွေးတော့ခဲ့ကြတာပါမြန်မာနိုင်ငံရဲ့ပညာရေးမှာအားနည်းချက်ရှိတာတွေအထူးသဖြင့်အင်္ဂလိပ်စာပိုင်းမှာမြန်မာအကြောင်းသားတွေအားနည်းချက်ရှိနေတာကိုဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်ဒါအပြင်ကျန်းမာရေးစီးပွားရေးစတဲ့ကဏ္ဍစုံကိုလည်းဆွေးနွေးတော့ခဲ့ကြပါတယ်ဒါဟာဒေါအောင်ဆန်းစုကြည်ရဲ့၅ချိန်မြောက်လူငယ်စကားဝိုင်းဖြစ်ပါတယ်အစောပိုင်းကနေပြည်တော်ကယားပြည်နယ်လွန်ကော်မြို့၊ရှမ်းပြည်နယ်ပင်လုံမြို့၊မန္တလေးတိုင်းအတွင်းကဝန်တဲမြို့တို့မှာကျင်းပခဲ့ပြီးအခုအေယာဝတီတိုင်းမြောင်းမြမြို့မှာကျင်းပတာဖြစ်ပါတယ်ခင်ဗျာ။